Ukraine နိုင်ငံ Odessa စစ်ကမ်းမြို့ကလေးမှာ Russia လူလာသူခွဲထွက်ရေးသမားတွေနဲ့ Ukraine အစိုးရလူလာသူတွေကြားမှာတိုက်ပွဲတွေဖြစ်ပွားနေချိန်မှာပဲအဆောက်အဦတစ်ခုမိလောင်ပြီးလူပေါင်း32ဦးနဲ့မနေ့တေဆုံးခဲ့ရတယ်လို့ရဲတွေကပြောပါတယ်။ Ukraine အစိုးရကအသက်ထောက်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့မိလောင်ကျွမ်းတဲ့အဆောက်အဦဟာအလို့သမားသက်မကအဆောက်အဦဖြစ်ပြီးကနဦးထုတ်ပြန်ခဲ့တဲ့တေဆုံးသူ9ဦးအစားမိလောင်တဲ့နေရာမှာအလောင်း32လောင်းတွေ့ရှိရတယ်လို့ဆိုပါတယ်။ Russia သတင်းဌာန RIA Novosti ကတော့ရဲ10ဦးအပါအဝင်ဒဏ်ရာရသူက50လောက်ရှိတယ်လို့ရှင်းပါတယ်။ Odessa မြို့ဟာအဓိကပင်လယ်နဲ့စိတ်ကမ်းမြို့တစ်မြို့ဖြစ်ပြီး Ukraine အရှေ့ပိုင်းဒေသက Russia လူလာသူခွဲထွက်ရေးသမားတွေအကြမ်းဖက်ပြီးတိမ့်ပိုက်ထားတဲ့နေရာအတော်များများကိုပြန်လည်တိမ့်ပိုက်နိုင်တဲ့မြို့လည်းဖြစ်ပါတယ်။တောက်ကြနေအစောပိုင်းမှာတော့နိုင်ငံအရှေ့ပြားကတဘုံတွေတိမ့်ပိုက်ထားတဲ့ Slovansk မြို့ကို Ukraine အစိုးရတပ်တွေကပထမဆုံးအကြိမ်ဖြစ်နဲ့ကြီးမားတဲ့စစ်ဆင်ရေးဝင်ခဲ့ပါတယ်။Ukraine တပ်တွေကမြို့ပြင်ကတဘုံတွေရဲ့စစ်ဆေးခိတ်ကိုတင်ပိုင်နိုင်ခဲ့ပေမဲ့အဆောင်ထူးထူးထဲထဲချထားတဲ့မြို့လေအထီတော့တိုးမတော်နိုင်ဘူးလို့အနောက်နိုင်ငံကသတင်းတွေမှာဖော်ပြပါတယ်။ခွဲထွက်ရေးသမားတွေကတိုက်ပွဲအတွင်း Ukraine စစ်တပ်ရဟတ်ရင်နှစ်စီးကိုပစ်ချခဲ့တဲ့အတွက်လေယာဉ်မှု2ဦးသေဆုံးသွားပြီးနောက်တစ်ဦးကိုတော့ဖမ်းဆီးသွားတယ်လို့ဆိုပါတယ်။